မြန်မာနိုင်ငံမှာမြေမြုပ်ပိုင်းတွင်မပေါက်ကွဲသေးတဲ့ဆီလက်နဲ့တွေကြောင့်ထိခိုက်ပျက်စီးမှုတွေကြုံတွေ့နေရတဲ့အပေါ်ကုလသမဂ္ဂကလေးများရမွေဖွဲ့ UNICEF ကသတိပေးလိုက်ပါတယ်။ပြည်ခဲ့တဲ့တနင်္ဂနွေနေ့ကမကွေတိုင်းကံကောမြို့နယ်မှာအသက်9နှစ်အရွယ်ယောက်ျားလေးနှစ်ဦးဘုံဒီတွေကိုစော်ကစားရင်းပတော်တဆပေါက်ကွဲပြီးတော့တိတ်ဆုံးမှုဖြစ်ခဲ့တဲ့တဲ့ရင်ထွက်ပေါ်ခဲ့ပြီးတဲ့နောက်တောက်ကြာနေမှာ UNICEF ကကြေညာချက်ထုတ်ပြန်သတိပေးလိုက်တာပါ။မြန်မာနိုင်ငံမှာမြေမြုပ်ပိုင်းတွင်မပေါက်ကွဲသေးတဲ့ဆီလက်နဲ့တွေကြောင့်ထိခိုက်ပျက်စီးရသူ3ဘုံတပုံကျော်ဟာကလေးငယ်တွေဖြစ်တယ်လို့လည်းပြောပါလေ။မြန်မာနိုင်ငံမှာတိခဲတဲ့နေ့ဆက်ကြွလာတဲ့စစ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းညင်မြုံမိုင်းနဲ့မပေါက်ကွဲသေးတဲ့ဆီလက်နဲ့ပစ္စည်းတွေကြောင့်ကလေး115ဦးထက်မနည်းသေဆုံးနေရရခဲ့ပြီးတော့2022ခုနှစ်ဇန်နဝါရီလကနေဧပြီလအတွင်းသေဆုံးထဏ်ရတဲ့ကလေးငယ်က49ဦးထိရှိတယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပဋိပက္ခတွေပေါ်ပေါက်တဲ့အချိန်တွင်ညင်မြုံမိုင်းနဲ့ဆီလက်နဲ့ပစ္စည်းတွေအပါအဝင်တိခဲမှုအများဆုံးကြုံတွေ့ရတာကလည်းကလေးငယ်တွေဖြစ်တယ်လို့လည်းပြောထားပါတယ်။ခနာကိုအရွယ်စားသေးငယ်တဲ့ကလေးတွေဟာပေါက်ကွဲမှုတန်းကိုပြင်းပြထန်ထန်ခံစားရပြီးတော့အသက်သေဆုံးကိုလက်အင်္ဂါချို့တဲ့တာတွေဖြစ်နေကြပုံများတယ်လို့လည်း UNICEF ကပြောပါတယ်။ကလေးငယ်တွေအပါအဝင်ထိခိုက်ပျက်စီးမှုတွေကြုံတွေ့နေရတဲ့အခြေအနေကိုရှောင်ရှားနိုင်အောင်လို့သက်ဆိုင်သူတွေအားလုံးညီမြုံမိုင်းတွေနဲ့မပေါက်ကွဲသေးတဲ့ဆီလက်နဲ့ပစ္စည်းတွေကိုရှင်းလင်းကြဖို့လည်းကြေညာချက်မှတိုက်တွန်းထားပါတယ်။